ပြည်ပခီးတစ်ခုထောက်ခံပြီးတဲ့နောက်ကမ္ဘောဒီးယားနိုင်ငံစီပြန်ရောက်သွားတဲ့အတိုက်ခံခေါင်းဆောင်ဆန်ဘရင်စီကိုသူ့ကိုထောက်ခံသူထောင်ပေါင်းများစွာကလေဆိပ်မှကြိုဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့လကကျင်းပခဲ့တဲ့ယူကော့ပွဲတွေနဲ့ပတ်သက်ပြီးစိန်ခေါ်ချက်တစ်ခုလှုပ်ဆောင်သွားမယ်လို့သူကထောက်ခံသူတွေကိုကြေပေးခဲ့ပါတယ်။ကမ္ဘောဒီးယားအမျိုးသားခေတ္တရေးပါတီ CNRP ခေါင်းဆောင်ဆန်ဘရင်စီကဖနောမင်လေဆိပ်မှသူ့ကိုကြိုဆိုနေတဲ့လူအုပ်ကြီးကိုအဲ့လိုပြောခဲ့တာဖြစ်ပြီးယူကော့ပွဲရလဒ်ကိုလည်းသူအတိမတ်မပြူဘူးလို့ပြောပါတယ်။မစ္စတာရင်စီယာသူ့ရဲ့သမီးမင်္ဂလာဆောင်အခမ်းအနားတွေအမေရိကန်ပြည်ထောင်စုမှသတင်းတပတ်ကြာသွားရောက်ခဲ့တာပါအဲ့ဒီခီးစဉ်တွင်အမေရိကန်နဲ့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒါ့အပြင်ကမ္ဘောဒီးယားနိုင်ငံကိုအချိန်တော်ကြာအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆိုင်မင်းပြန်အနိုင်ရသွားတဲ့အဲ့ဒီရွေးကောက်ပွဲတွေမှာမဲမသမာမှုတွေရှိခဲ့တယ်ဆိုတော့နဲ့ပတ်သက်လို့ကုလသမဂ္ဂပါဝင်တဲ့တီးခြားစုံစမ်းစစ်ဆေးရေးအဖွဲ့ကိုအစိုးရကလက်ခံဖို့အတိုက်ခံ CNRP ကတောင်းဆိုထားတာပါCPP ပါတီကလွတ်တော်အမတ်နေရာ68နေရာနဲ့ CNRP က55နေရာအတိအကျအနိုင်ရခဲ့တယ်လို့အစောပိုင်းမှာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့စီရင်တိုင်းတက်ထက်ထဲဖြစ်တာကြောင့်လက်ရှိအနိုင်ရပါတီအနေနဲ့အရင်ရထားမှုတဲ့အမတ်နေရာအစီအတွက်ထဲက22နေရာကိုလက်လွတ်ဆုံးရှုံးသွားတာလည်းဖြစ်ပါတယ်